COVID ကပီတောင်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနယ်စပ်ရနောင်းကော့တောင်နယ်စပ်ဂိတ်ကိုဇွန်လ6ရက်နေ့ကစပြီးတော့တရားဝင်ပြန်ဖွင့်လိုက်ပါပြီ။ဒါကြောင့်ဒီလောလောဆယ်မြန်မာဘက်ခြမ်းကနေထိုင်းဘက်ခြမ်းကိုတွားရောက်အလုံးလုံးကိုင်းနိုင်တော့မယ့်အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါရှင
်။ COVID ကပီကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနယ်စပ်ရနောင်းကော့တောင်နယ်စပ်ဂိတ်ကိုဇွန်လ6ရက်နေ့ကစပြီးတရားဝင်ပြန်ဖွင့်ခဲ့တာကြောင့်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲကိုတွားရောက်လုလုကင်လို့သူတွေဈေးရောက်တဲ့သူတွေတွားရောက်လည်ပတ်လို့သူတွေဟာယာယီနယ်စပ်ဖြတ်တန်းခွင့်လက်မှတ်ကိုလုပ်ပြီးတွားလာလို့ရပြီဖြစ်ပါတယ်။အခုဇွန်လ6ရက်နေ့ကနေတရားဝင်တွားလာခွင့်ပြုလိုက်တာဖြစ်ကြောင်းကော့တောင်းမြို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖွဲ့ရွှေပြောင်းလုံတမအရင်းမြစ်စင်တာကဝန်ထမ်းတဦးဖြစ်တဲ့ကိုပီတာကအခုလိုပြောပြပါတယ်
။6ရက်နေ့ကနေပြီးတော့ဟိုပါဘောဒီပီစာအုပ်တွေနဲ့နယ်စပ်ဖြတ်တော့ကြကြောက်ခွင့်နေသူတို့တရားဝင်တော်လာခွင့်ပေးတယ်ပေါ့ border pass ပေါ့ BP စာအုပ်အပြရောင်ပေါ့ကြွားကြတယ်မှာဟိုမှာအများသောအပြရောင်မှာဟိုကျွန်တော်ဒီနေ့တွေ့ရသလောက်ကတော့မှာငါငါတွားရောင်နေသမားကြီးများတယ်ပေါ့သူကနေချင်းပြန်ပေါ့နေချင်းပြန်လာတာပေါ့လောက်က immigration မှာတုံးချပြီးတော့သူတို့အဲ့ရနေပြီးတော့ package တွေနဲ့ရနောင်းဘက်သွားရတယ်ပေါ့မှာ
အခုဆိုရင်နေ့စဉ်ရာခနန်းလောက်ထိုင်းနိုင်ငံဘက်ခြမ်းရနောင်းဘက်ကိုတွားလာတာတွေရှိနေပေမဲ့ထိုင်းဘက်ကတော့မြန်မာဘက်ကိုလာရောက်တာတွေတော့မရရှိသေးဘူးလို့လည်းကိုပီတာကပြောပါတယ်
။တမင်းဟိုနေရာ300လောက်တော့ရှိနေတယ်။ဒီလောက်ကရုံးနေမှာလဲ BB စာအုပ်လုပ်တဲ့လူတွေကလည်းတိုးချိတ်နေတာပေါ့။လောလောဆယ်သူကသတ်မှတ်ထားတာ6ညနဲ့8ရက်ပြောတယ်။နောက်တော့မှတစ်ဖြည်းဖြည်းနဲ့သူဖြေလျှော့ပြီးတော့ပြောတော့တယ်။
ရနောင်းကော့တောင်နယ်စပ်ဂိတ်ကိုဇွန်လ10ရက်နေ့ကစပြီးထိုင်းနိုင်ငံဘက်ခြမ်းကိုဆေးသွာကုသူတချို့ကသာတွာလာခွင့်ပြုခဲ့ပြီးလူအများတွာလာဖို့တရားဝင်ပြန်ဖွင့်လစ်တာကတော့ဇွန်လ6ရက်နေ့မှာပြန်ဖွင့်လာလို့လည်းကိုပီတာကပြောပါတယ်
။ဆေးသွာကုတဲ့လူတွေတော့ပဲသူတို့ကဖွင့်ပြုတယ်လေ။တွာကခရိုင်မျိုးရဲ့လက်မှတ်နဲ့ပဲဆေးသွာကုရဲ့ဟိုပေါ့။အဲမျိုးလူတွေပဲတွာလာခွင့်ရတယ်။တရားဝင်တော့ခွင့်မပေးဘူး။ခု6ရက်နေ့တော့တရားဝင်တွာလာခွင့်ဖွင့်ပြုလိုက်တော့ပေါ့။
ဒါဟာကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့နယ်စပ်ဂိတ်တွေကကော့တောင်ရနောင်းလန်းကိုပထမဦးဆုံးအကြိမ်ဖြစ်ပြန်ဖွင့်ပေးခဲ့တာဖြစ်ပြီးတခြားနယ်စပ်ဂိတ်တွေတော့ပြန်ဖွင့်တာမရှိသေးပါဘူး။အခုဆိုရင်ထိုင်းနိုင်ငံမှာအချုပ်ကျပြီးလူရဲစီလို့ပြန်လာသူတွေထိုင်းကနေအပြီးနေရပြန်ရသူတွေကိုတော့မဲဆောက်မြဝတီမဲဆိုင်တာချီလိတ်လန်းတွေနဲ့အခုရနောင်းကော့တောင်လန်းတွေကနေပြန်လည်လွှဲပြောင်းပေးနေတာတွေတော့ရှိနေပါတယ်။ဒါပေမဲ့နှစ်နိုင်ငံပြည်သူတွေတွာလာလဲပတ်တာမျိုးအလုလာလုတာမျိုးတွေကိုတော့ခွင့်မပြုထားပါဘူး။အခုကော့တောင်ရနောင်းလန်းကတော့နှစ်နှစ်ကျော်ကြာပိတ်ထားရကနေအခုပထမဆုံးအကြိမ်ဖြစ်ပြန်လည်တွာလာခွင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။